ယောပတိုက်သားသန်းနယ်ချီရဲ့တယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုအမေရိကန်ထောက်လှမ်းရေးကရယူခဲ့တယ်ဆိုတဲ့သတင်းတွေဟာလုံးဝမမှန်ကန်ဘူးလို့အမျိုးသားလုံခြုံရေးအေဂျင်စီ NSA အကြီးအကဲကပြောလိုက်ပါတယ်။အဲ့ဒီမှတ်တမ်းတွေကိုဥယောပထောက်လှမ်းရေးအေဂျင်စီတွေကမျှဝေခဲ့တာဖြစ်တယ်လို့အင်ဂါနေတုန်းကလွှတ်တော်ကြားနာပွဲမှာ NSA အကြီးအကဲ Keith Alexander ကပြောပါတယ်။ရှေ့တန်းရောက်နေတဲ့အမေရိကန်နဲ့ဥယောပတပ်တွေအိမ်မာနေကြတဲ့ပြည်သူတွေကိုရရှိတဲ့အသေးစိတ်အချက်အလက်တွေကိုသုံးပြီးတော့အကာအကွယ်ပေးခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ထောင်လှမ်းရေးကွန်ထရက်တာလုပ်ခဲ့သူ Edward Snowden NSA ကနေခိုးယူထားတဲ့အချက်အလက်တွေကိုဥယောပသတင်းစာတွေကနေမှားယွင်းဖော်ပြခဲ့ကြတယ်လို့ NSA အကြီးအကဲကဆိုပါတယ်။နိုင်ငံပေါင်း35နိုင်ငံကခေါင်းဆောင်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေနဲ့အဆက်အသွယ်လုပ်မှုတွေကို NSA ကလျှို့ဝှက်ထောက်လှမ်းနေဆိုတဲ့သတင်းတွေကြောင့်နိုင်ငံရေးယုံကြည်ချက်မျိုးစုံနဲ့ American သန်းနဲ့ချီဟာအမျက်ဒေါသထွက်နေကြပါတယ်။ NSA ကရရှိတဲ့ကမ္ဘာတဝန်းများပြားလာတဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုအချက်အလက်တွေကြောင့်လက်တလောနှစ်တွေအတွင်း American ပြည်ထောင်စုမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မဲ့အစီအစဉ်73ခါနဲ့ဥရောပမှာ25ခါကိုတားဆီးနိုင်ခဲ့တယ်လို့ NSA အကြီးအကဲ Keith Alexander ကလွှတ်တော်ကြားနာပွဲမှာပြောကြားသွားခဲ့ပါတယ်။ဒီအင်္ဂါနေ့ကပြုလုပ်တဲ့လွှတ်တော်ကြားနာပွဲမှာ American ဗဟိုထောက်လှမ်းရေး CIA Director James Clapper ကလည်းအစ်စ်ခံခဲ့ပါတယ်။နိုင်ငံခြားခေါင်းဆောင်တွေရဲ့သတင်းအချက်အလက်တွေကိုစုဆောင်းတာဟာ American ထောက်လှမ်းမှုရဲ့အခြေခံကြတဲ့မူတည်ရဖြစ်တယ်လို့သူကပြောပါတယ်။နိုင်ငံခြားခေါင်းဆောင်တွေရဲ့မူဝါဒတွေနဲ့သူတို့ရဲ့ရည်ရွယ်ဆောင်ရွက်ချက်တွေက American အပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုသိထားဖို့လိုအပ်တယ်လို့ Mr. Clapperပါကပြောကြခဲ့ပါတယ်အမေရိကန်မဟာမိတ်တွေကရောအမေရိကန်ကိုထောက်လှမ်းနေသလားဆိုတဲ့အမေကိုလည်းသူကတိတ်ကိုသေးကြတာပေါ့လို့ပြန်ပြီးတော့ဖြေသွားပါတယ်ရှင်